စစ်တပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေထီးကြိုင်မြို့ပေါ်ထီးကြိုင်ရဲစခန်းအနီးမှာနိုဝင်ဘာ29ရက်မနက်ပိုင်းကစလို့တိုက်ပွဲတွေပြန်လည်ပြင်းထန်နေတာပါ။နိုဝင်ဘာ10ရက်ကစလို့ထီးကြိုင်မြို့ပေါ်ကဒေသခံတွေဟာစစ်ဘေးတိမ်းရှောင်နေရပြီးမြို့ရဲ့နေအိမ်တဝက်ကျော်ဟာမီးလောင်ပျက်စီးနေတယ်လို့ဒေသခံတွေကပြောပါတယ်။ထီးကြိုင်မြို့လက်ရှိအခြေအနေနဲ့ပတ်သက်လို့ဒေသခံတကူကအခုလိုဆိုပါတယ်
။အမေမြန်ဒီလိုအမေရလေးနဲ့ဒီအလောင်းလေးကြီးမှာအဆင်ပြေသွားတယ်ဒီလိုမျိုးတွေအဲ့ဒါလေးရှိရတာအဲ့ဒီအဓိကတိုးရှိတဲ့အဲရေခနာဘန်းနဲ့ဒီအမတ်လေးအမတ်ပုံသက်ပေါ့ဗျာအဲ့ဒီဒီမှာဖြစ်နေရပေါ့တော့ချောက်ကတော့မနာတာပေါ့ဗျာဟိုလူကြီးတော့အကြည့်ကြည့်နေဖြစ်တယ်လားရှိတာဖြစ်နေရပါဗျာဒီနေ့ကတော့တော်တော်ဒီမှာဖြစ်တာပေါ့ဒီကောင်ကတော့လောလောဆယ်ရှိရင်နော်မရှိရတော့ကြာအကုန်ပြင်းနေရပေါ့မြေထဲမှာတော့မရှိပါဘူးပေါ့အင်းရတော့မြေတုံးပုံဟိုဒါတဝက်ကြည့်တော့ပေါ့ဗျာတုံးလိုက်ကြည့်တော့ဘာလို့မနှောင်ခါရပေါ့မျက်နှာကြည့်ကြည့်ရမ်းဆက်ကြည့်တော့ရှိရပါဘူးဒါပေမဲ့ဒီကရေကက်ကလိုက်ရှိတယ်ရတော့ကျွန်တော်တို့လည်းအပြည့်အဝမရှိနိုင်ဘူးလေကြည့်ရတော့
တိုက်ပွဲတွေစတင်ပြင်းထန်ခဲ့တဲ့နိုဝင်ဘာ10ရက်မှာကာကွယ်တပ်ဖွဲ့တွေဘက်ကတကောင်းထီးကြိုင်အင်းတော်လမ်းပိုင်းကိုဖြတ်တန်းသွားလာခွင့်ပိတ်တိုက်ပြီးအဲ့ဒီနေ့မှာပဲစစ်တပ်ဟာလေကြောင်းတိုက်ခိုက်မှု၄ချိန်ထပ်မံပြုလုပ်ခဲ့ပါတယ်တိုက်ပွဲတွေပြင်းထန်ခဲ့တဲ့နိုဝင်ဘာ12ရက်ကနေ14ရက်နေ့ထိ3ရက်အတွင်းအသက်မပြည့်သေးတဲ့ကလေးငယ်3ဦးအပါအဝင်အရသာအနည်းဆုံး19ဦးသေဆုံးပြီး20ဦးထပ်မံဒဏ်ရာရရှိခဲ့ပါတယ်လက်ရှိထိကြမ်းမျိုးတွေမှာစီးရဲတင်းမာနေပြီးတိုက်ပွဲတွေဆက်ရှိနေသလိုထိကြိုက်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကလည်းဒီဇင်ဘာ28ရက်နောက်ဆုံးထားပြီး CDM ဝင်ကြဖို့ထုတ်ပြန်ထားပြီးမလိုက်နိုင်ရင်တည်ဆဲဥပဒေတွေနဲ့အရေးယူသွားမယ်လို့ထုတ်ပြန်ထားပါတယ်။စကိုင်းတိုင်းထပ်ပိုင်းချင်းဝင်းမြစ်ပေးဟုံးမလင်းမြို့အနီးကရွှေပြည်အေးမြို့မှာဆိုရင်လေနိုဝင်ဘာ20ရက်ကစလို့တိုက်ပွဲတွေပြင်းထန်ပြီးတဲ့နောက်မြို့ကိုလုံးစုံထိန်းချုပ်သိမ်းပိုက်နိုင်တယ်လို့နိုဝင်ဘာ29ရက်မှာကာကွယ်တပ်ဖွဲ့တွေကပြောပါတယ်။နိုဝင်ဘာ22ရက်မှာရွှေပြည်အေးမြို့အနီးကရှမ်းနီမြို့သားတပ် SND တပ်ဆွဲထားတဲ့သောစင်ကုန်းကြေးရွာနဲ့နောင်ပူအောင်ကြေးရွာကစကန်းကုန်းတွေကိုတိမ့်ပိုက်နိုင်ခဲ့ပြီးရွှေပြည်မြို့ကိုတော့စစ်တပ်နဲ့ရှမ်းပြည်မြို့သားတပ်တို့ကစစ်ကြောင်းထိုးလာတဲ့အတွက်အနေငယ်နောက်ဆုံးပေးခဲ့ရပါသေးတယ်။အဲ့နောက်မှာတော့ကာကွယ်ရေးတပ်ဖွဲ့တွေကမြို့ကိုအလုံးစုံထိန်းချုပ်တိမ့်ပိုက်ခဲ့ပြီးပြည်သူ့အုပ်ချုပ်ရေးစနစ်ပေါ်ဆောင်ဖို့စ조사နေတယ်လို့ကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတို့ကအခုလိုပြောပါတယ
်။ရွှေပြည်မြို့ကတော့လုံးဝသိမ်းရပြီးဆွေးနွေးကြမှာပြည်သူ့တပ်ဖွဲ့တွေကထိန်းချုပ်ထားတယ်တပ်ပြတော်တော့တပ်ပြပြီးတော့တပ်ပြသွားတာအဲမှာစီးကနေပြီးတော့မှသူစုံနေစီးနေဟိုမင်းကဘောင်းပြီးတော့တာပဲဟိုခါမှာပြတော့ဘယ်နဲ့အဲမျိုးကိုစုံပြီးတော့မပြီးတော့တာပဲလက်ရှိရှိပြီးမျိုးကိုတော့အခုမှပြင်းနေတာပြတော့တော့ဒီကျိုးချူပေါ်ကောင်မိုးကတော့တည်ယူအောင်မယ်အဲ့တော့အခုရှိပြီးတော့အဲဒီကျိုးအဲ့ချူရဲ့ကဆက်လက်ပြီးတော့မှရှိပြီးကိုတော့ဒီလိုဒန်ဒါဆက်လို့ပို့ရှိတာပေါ့ကွာ။ဒါကတော့ဒီလိုဒီပေါ်ကောင်ဘူကနည်းနည်းတော့အချိန်ရောမတင်ဘူးလေ
။ဂျင်းကလည်းကာကွယ်တပ်ဖွဲ့တွေတိမ့်ပိုက်ထားတဲ့ Homeless မျိုးတွေကအချို့ရွာတွေမှာပြည်သူအုပ်ချုပ်ရေးစနစ်ကိုဖော်ဆောင်နေတယ်လို့ဆိုပါတယ်။ရွှေပြည်မျိုးတွေကဒေသခံတွေကတော့ Homeless မျိုးပေါ်ကိုစစ်ဘေးတိမ်းရှောင်နေကြရတာပါ။အခုနေ့ February 1ရက်မှာရွှေပြည်မျိုးကိုကာကွယ်ရေးတပ်ဖွဲ့တွေကပထမဆုံးချိန်တိုက်ခိုက်ခဲ့ပြီးစစ်တပ်ဘက်ကလေကြောင်းအသုံးပြုကာကွယ်တိုက်ခိုက်တာတွေလုပ်ခဲ့ပြီး6လအကြာဒုတိယချိန်တိုက်ခိုက်ချိန်မှာတော့မြို့ကိုအလုံးစုံထိန်းချုပ်သိမ်းပိုက်နိုင်တာလည်းဖြစ်ပါတယ်